ပြည်ဝင်အမေရိကန်တန်ကနေစက်တင်ဘာ30ရက်အင်္ဂါနေ့မနက်ခင်မြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့48တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်သလိုပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ကျွန်တော်မြန်မာနိုင်ငံမှာလက်ရှိပြောင်းလဲနေတဲ့ဒီအပြောင်းလဲတွေရဲ့ပေါ့နော်ဒီအကျိုးမြတ်တွေကိုဒီနိုင်ငံမှာရှိတဲ့ပြည်သူပြည်သားအလုံးခံစားနိုင်မှုဆိုရင်ဒီနိုင်ငံရဲ့အကြီးကလူကြီးရဲ
့ Oxfam အဖွဲ့ကမြန်မာနိုင်ငံဆိုင်ရာမူဝါဒဂျန်ပေးကိုငိမ့်စာနေနိုင်နဲ့မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။အဲ့ဒီကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုထုတ်လွှင့်ပေးမှာပါ။ဦးစံမွေကစူးစီးပြီးတော့မတ်အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
အရင်ဦးဆုံးတင်ပြချင်တာကတော့ September 29ရက်နေ့စွဲနဲ့ dissidentsvoice.org online စာမျက်နှာမှာဆောင်းပါးရှင် Daniel Upaki ရေးသားထားတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ပါ World Myanmar's Reform Sideline Suu Kyi's Political Influence မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေကဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးဩဇာအရှိန်အဝါကိုဘေးကိုရောက်သွားစေသလားဆိုပြီးတော့မေးခွန်းထုတ်ခေါင်းစဉ်တက်ထားပါတယ်မြန်မာစစ်ကောင်းဆောင်တွေဟာ1990ခုနှစ်ကတည်းကအခြေအနေတွေအပေါ်ကောင်းကောင်းသဘောပေါက်နေပြီဖြစ်တယ်လို့အစချီပြီးတော့ရေးထားပါတယ်ဒေါအောင်ဆန်းစုကြည်ကောင်းဆောင်တဲ့နိုင်ငံရေးပါတီကရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိသွားပြီးတဲ့နောက်ဒီမိုကရေစီကသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားတွေကိုချိမ့်ချောက်နေပြီဆိုတာစစ်ကောင်းဆောင်တွေသတိပြုလိုက်မိတယ်လို့ဆိုပါတယ်ချက်ချင်းဆိုသလိုဒေါ်စုကိုနေအိမ်ချေချုပ်ချထားလိုက်ပြီးတော့သူတို့လုပ်စရာတွေကိုပုံမှန်ဆက်လုပ်ခဲ့ကြပြီးအခြေခံဥပဒေအတီးဖြစ်ပြီးတဲ့နောက်မှနေအိမ်ချေချုပ်ကနေပြန်ပြီးတော့လွှတ်ပေးလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်ပြုပြင်ပြောင်းလဲရေးဆိုတာတွေကိုဗိုလ်ချုပ်ကြီးဟောင်းသမရဦးသိန်းစိန်က2012ခုနှစ်မှာလှုပ်လာခဲ့ပါတယ်အစိုးရရဲ့ရင်သက်ရှုမောဝယ်ကောင်းတဲ့တိုးတက်မှုတွေတဘာဝအရင်းမြစ်တွေရှိပြီးတော့လူအားကဈေးနှုန်းသက်သာတဲ့တန်းပြီအတွင်းမှာဝင်ရောက်လှုပ်လို့ကြတဲ့ကဘာအနှံ့ကလက်ရနေသူတွေအနေနဲ့အကွက်စီစီဆောင်ရွက်ခဲ့ကြတယ်ဆိုပြီးတော့ရေးသားထားပါတယ်ဒီထဲမှာသမရဥပမတောင်ပါဝင်ပါသေးတယ်ပြုပြင်ပြောင်းလဲမှုလုပ်ပါပြီဆိုတဲ့အစပိုင်းမှာပဲမြန်မာနိုင်ငံကိုအားရဝမ်းသာတွားရောက်ပြီးတော့လေပတ်ပြီးသမရဦးသိန်းစင်နဲ့ဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပါသေးတယ်လို့ဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်မြန်မာနိုင်ငံအတွင်းမှာတော့နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးမယ်ဆိုပြီးတော့ပေးထားတဲ့တမနာရဲ့ဂရုမတည်သလိုမြေယာအခွင့်အရေးတောင်းဆိုသူတွေသတင်းသမားတွေကိုဖမ်းဆီးထောင်ချမှုတွေပြုလုပ်နေပါတယ်။ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်လိုက်ကြတဲ့ကဥပဒေအရသူမအနေနဲ့တမနာအဖြစ်ဝင်ရောက်ရှင်ပြိုင်လို့မရအောင်ကန့်သတ်ထားခဲ့ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ကတခြားရွေးကောက်ပွဲဝင်မဲ့သူတွေအတွက်ပါကိုရှင်ပြိုင်မဲ့နယ်မြေရဲ့ပြင်ပမှာတွားပြီးတော့စီယုံရေးမလုပ်ရဘူးလို့ဥပဒေနဲ့တားမြစ်ထားပါသေးတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့တားမြစ်ထားချက်ကိုချိုးဖောက်မယ်ဆိုရင်တရားဝင်ဖြစ်မှုကိုထိခိုက်နိုင်ပါလိမ့်မယ်။ဒေါအောင်ဆန်းစုကြည်အနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ်ဆိုရင်သူမအတွက်ကသူမရဲ့ပါတီကအမှတ်လောင်းနေအတွက်စီယုံရေးလုပ်ဖို့ဥပဒေကိုချိုးဖောက်ရပါလိမ့်မယ်။အဲ့ဒီခါကျရင်လက်ရှိစင်ကောက်ဆောင်တွေစိတ်ကြိုက်ရေးဆွဲထားတဲ့စီကန်းရှိသောဒီမိုကရေစီအရစီကန်းတွေနဲ့အရေးယူလာနိုင်ပါတယ်။စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို dissidentsvoice.org online မှာဖတ်ရှုနိုင်ပါတယ်။
နောက်ဆက်လက်တင်ပြချင်တာကတော့ vice.com မှာဆောင်းပါးရှင် Jeron D Baker ရေးတဲ့မြန်မာနိုင်ငံက rap ဒေဂီတာသမားတွေဟာနိုင်ငံရေးကိုတိတ်အလေးမထားကြတော့ဘူး Burma's rappers don't care much about politics ဆိုတဲ့ဆောင်းပါးလေးဖြစ်ပါတယ်ဒီကနေ့လက်ရှိမြန်မာ rap ဒေဂီတာသမားတွေဟာသူတို့ရဲ့မိဘတွေအဖိုးအဖွားတွေနဲ့မတူကြတော့ပါဘူးနိုင်ငံရေးနဲ့ကင်းဝေးအောင်နေနေကြတယ်လို့အစချီရေးသားထားပါတယ်စစ်တပ်ကထိန်းချုပ်တဲ့အစိုးရလက်ထက်မှာအစစအရာရာကိုထိန်းနေကြရတယ်လို့ဆိုပါရယ်ဂျေမီဆိုတဲ့မြန်မာ rap ဂီတသမားတယောက်ကဆိုရင်ကျွန်တော်က rapper ပါနိုင်ငံရေးဆိုတာကျွန်တော်ကိစ္စမဟုတ်ဘူးလို့ပြောတဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါရယ်နိုင်ငံရေးပြုပြင်ပြောင်းလဲရေးတွေလုပ်နေပြီဆိုပေမဲ့မြန်မာနိုင်ငံသားတွေဟာဘာတွေလုပ်နိုင်တယ်ဘာတွေပြောနိုင်ခွင့်ရှိတယ်ဆိုတာကိုစဉ်းစားကြပုံမပေါ်ဘူးစသဖြင့်ရေးသားထားပါရယ်အပြည့်အစုံကိုတော့ vice.com မှာဖတ်ရှုနိုင်ပါတယ်ရှင်
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတနင်္ဂနွေလုံးအပြစ်ခရရဆဲရေးသဘောတူညီချက်ရနိုင်မှုဆွေးနွေးညှိနှိုင်းလာကြတာနှစ်တင်နဲ့ချီကြာလာပေမဲ့တင်းမာမှုနားလည်မှုလွန်မမှုတွေအခုချိန်ထိဖြစ်ပေါ်နေသေးပါဒီလိုနားလည်မှုလွန်မနေတာတွေဟာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေအကြားကယုံကြည်မှုအခြေအနေကိုပြသနေတာပါလားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေအကြားကလက်ရှိယုံကြည်မှုအတိုင်းအတာကိုအခုလာမဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က 239-382-9554 ဖြစ်ပါတယ်။ ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ဆိုတော့ရှင်ဒီပါဝင်ဆွေးနွေးခြင်းလေဆိုရင်တော့ဒီကနေ့ည9နာရီမတိုင်ခင်ကျွန်တော်တို့ကိုဆက်သွယ်ကြဖို့ထိုက်တွန်းပြစီခင်ဗျာအပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ခင်မှာအခုတစ်ခါတင်ဆက်ပေးမှာကတော့ American Indian အသုံးအနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ဒေါ်လာလာသန်အစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G living က L I V E live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် H A N D hand ကလေ T O 2ကမှာ M O U T H mouth ကပါစားဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏီပါစားဆိုပြီးတော့အဓိပ္ပာယ်ရပါတယ်ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြည့်တိတ်ကြတဲ့လွန်းလာတော့နောက်ထမင်းတနဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပါစတ်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး၃ယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နောက်ကင်းလေးစာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာသန်တင်ပြပေးတော့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါမြန်မာနိုင်ငံလေယာကဏ္ဍမှာယင်းဤမြုံနှံမှုတွေလုပ်တဲ့အခါတာဝန်တည်တည်နဲ့အားလုံးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ဖို့ Oxfam လို့ခေါ်တဲ့စည်ရင်းနွမ်းပါမှုမတရားမှုတိုက်ဖျက်ရေးအဖွဲ့ကြီးကအကြံပြုထားပါတယ်ပြောင်းလဲလာတဲ့မြန်မာနိုင်ငံရေးအခြေအနေအောက်မှာမြန်မာလူဦးရေ80ရာခိုင်နှုန်းရှိတဲ့အသေးစားလေသမားတွေရဲ့ဘဝတိုးတက်မှုရှိဖို့လိုမယ်ဆိုပြီးတော့လည်းပြောဆိုပါရယ် Oxfam အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအကြံပေးကိုငိမ့်စာနေနိုင်ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ဆက်ထားတာကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာပြန်ပြီးတော့တင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
ကိုကျွန်တော်ပထမဆုံးစမေးချင်တာကတိတ်မကြသေးခင်ကပဲပြောနော်ဒီ Oxfam ကလယ်သမားတွေရဲ့ဘဝနဲ့ပတ်သက်ပြီးတော့အစီရင်ခံစာတစ်စောင်ထုတ်ပြန်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာပြုပြင်ပြောင်းလဲစရာတွေရှိနေတယ်ဆိုပြီးတော့ Oxfam ကအကြံပြုထားတာပေါ့လေဟိုဘာတွေပြောင်းလဲဖို့လုံမလဲနောက်ဒီလိုပြောင်းလဲလိုက်တဲ့အတွက်စီးပွားရေးအရာလယ်သမားတွေအတွက်ဘယ်လောက်အကျိုးမြတ်ရှိလာနိုင်မလဲဆိုတာကိုအရင်ဆုံးစပြောပြပါလားကိုငင်းစာနေနိုင်
အဲ့တော့ကျွန်တော် Oxfam ကကျွန်တော်ပြုလုပ်ခဲ့တဲ့ဒီသုတေသနစာရန်ရဲ့တွေးရှိချက်အရာပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာလက်ရှိပြောင်းလဲနေတဲ့ဒီအပြောင်းလဲတွေရဲ့ပေါ့နော်ဒီအကျိုးမြတ်တွေကိုဒီနိုင်ငံမှာရှိတဲ့ပြည်သူပြည်သားအလုံးခံစားနိုင်မှုဆိုရင်ဒီနိုင်ငံရဲ့အကြီးကလူကြီးရဲ့80ရာခိုင်နှုန်းကျော်ဖြစ်တယ်ပေါ့နော်ဒီသေးစားလယ်သမားတွေပေါ့နော်အကြီးကလေယာကဏ္ဍမှာမိခိုနေကြတဲ့သေးစားလယ်သမားတွေရဲ့ပါဝင်မှုလို့ရပေါ့အဲ့လိုပါဝင်မှုဆိုရင်သူတို့ကိုအထူးတလည်ပြုတဲ့ဒီလေယာကဏ္ဍမှာမူဝါဒတွေပေါ့နော်နောက်တစ်ခါဒီဥပဒေတွေပေါ့နော်ဒါတွေကကျွန်တော်တို့အသေးစားလေမားတွေကိုတကယ်အကျိုးပြုနေစေမဲ့ဟာတွေကအားနည်းနေတည်တယ်ဆိုတော့ကျွန်တော်တို့လည်းထောက်ပြထားခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဟိုဘလို့အပိုင်းနေမှာဟိုအားနည်းနေလဲဆိုတာကိုဟိုအသေးစိတ်နည်းနည်းလေးရှင်းပြပေးပါလား
ဥမာအသေးစားလေသမားတွေအတွက်ကိုကျွန်တော်ဒီချင်းငွေရမယ်ကိစ္စတွေပေါ့နော်ချင်းငွေပိုင်းဆိုင်ရာကိစ္စတွေ အာပြုပြင်ရမယ်ပေါ့နော်မူဝါဒတွေဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအကြံပြုချက်ထဲမှာပေါ့နော်ဒေတာအာဏာပိုင်တွေနဲ့လေသမားတွေနဲ့တိုက်ရိုက်ဆက်ဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒီလေယာစိုက်ပျိုးရေးကဏ္ဍမှာပိုးပြီးတိုးတက်လာနိုင်တယ်ဆိုပြီးတော့လည်းအကြံပြုထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြပြပြပါလား
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့လေယာကဏ္ဍမှာဆိုရင်ကျွန်တော်မူဝါဒပိုင်းနေချတဲ့အခါမှာပေါ့နော်ဆုံးဖြတ်ချက်ချတဲ့အခါမှာလေသမားတွေရဲ့ပါဝင်မှုပေါ့နော်လေသမားတွေကိုညှိနှိုင်းဆောင်ရွက်တာလေသမားတွေကိုမေးမြန်းတာပေါ့နော်သူတို့ရဲ့ပါဝင်မှုတွေကိုကျွန်တော်တို့ကသူချင်းရမြင်တာမတွေ့ရဘူးပေါ့နော်အဲ့တော့အထူးသဖြင့်ဒီဒေတာအဆင့်မှာရှိတဲ့ဒီအစိုးရဌာနတွေပေါ့နော်ဌာနတွေရဲ့လုပ်ပိုင်ခွင့်တွေကိုကျွန်တော်တို့တိုးမြှင့်ပေးဖို့လိုတယ်နောက်တစ်ခါဒီအောက်ခြေအဆင့်မှာအစိုးရဌာနတွေနဲ့လယ်သမားတွေကြားမှာကျွန်တော်တို့တကယ်နီးနီးကပ်ကပ်ပေါ့နော်ပူးပေါင်းဆောင်ရွက်တာမျိုးတွေကျွန်တော်တို့ကြီးထက်ပိုပြီးတော့အာဖြစ်လာဖို့လိုတယ်ပေါ့နော
်အာဏာပိုင်တွေအနေနဲ့လက်တွေ့ကြကြပံ့ပိုးပေးတဲ့အနေနဲ့အာဘာတွေလုပ်ပြင်ပိုအဆင့်ပြေနိုင်မယ်လို့ထင်လဲခင်ဗျအ
စိုးရကျေအခန်းကဏ္ဍပေါ့နော်ဆိုရင်အခန်းကဏ္ဍမှာဒီလေယာစိုက်ပျိုးရေးမှာကျွန်တော်တို့ကလက်ရှိမူဝါဒရဲ့တွားနေတဲ့ပေါ့နော်လမ်းကြောင်းကကျွန်တော်တို့ဒီအထွက်နှုန်းတိုးရေးကိုကျွန်တော်ကဦးစားပေးပြီးတွားနေပေါ့နော်ဆိုတော့ကျွန်တော်တို့ကလေသမားတွေရဲ့ဝင်ငွေမြင့်မားလာမှာကျွန်တော်ကဒီဖွံ့ဖြိုးတိုးတက်မှုမှာလေသမားတွေအပါဝင်နိုင်မှာပေါ့အဲ့တော့ဒီဈေးကွက်ရရှိရေးလိုဟာမျိုးတွေပေါ့နော်ဒီဒေတာအစီအမံရှိတဲ့ဒီ public ကလုပ်ငန်းရှင်တွေနဲ့လေသမားတွေနဲ့ကြားမှာချိတ်ဆက်ပေးတာမျိုးတွေနောက်ကဈေးကွက်နဲ့သတင်းအချက်လက်တွေကိုလေသမားတွေရရှိအောင်လုပ်ပြတာမျိုးတွေပေါ့နော်ဒါမျိုးတွေကကျွန်တော်ကသိတာအားနည်းတယ်ပေါ့
ဟုတ်ကဲ့ဒီလေသမားတွေမှာငကိုရဲကအဲသူတို့ရတင်ရလိုက်တဲ့ခွင့်ရတွေကိုမရတဲ့အပြင်မြမပြီမာအခုဖြစ်နေတာဒီမြာသိန်းတဲ့ကိစ္စတွေရှိတယ်ပေါ့လေဒါတွေရင်ဆိုင်နေရတဲ့လေသမားတွေပေါ့ဘလို့ကောက်ကွယ်မှုတွေပေးဖို့လိုမလဲခင်ဗျဆိ
ုတော့ဒီလက်ရှိမှာလည်းပေါ့နော်လေယာဉ်မင်းနဲ့ပတ်သက်တဲ့ဒီမပြီးသေးတဲ့ပြဿနာတွေအများကြီးဖြစ်တုံးပေါ့နော်အခုဆိုလေဆိုတော့အဲ့နဲ့ပတ်သက်ပြီးကျွန်တော်တို့အဓိကလိုတဲ့အချက်ကဒီလေယာဉ်မင်းဥပဒေတွေရှိတယ်လေသမားတွေကိုကာဝယ်ပေးထားတဲ့လေယာဉ်မင်းဥပဒေတွေရှိတယ်အဲ့တော့ဒါပေမဲ့လေသမားတွေမှာကလေယာဉ်မင်းကိုမှတ်ပုံတင်နဲ့နှီးစနစ်တွေကိုနားမလည်တာပေါ့နော်နောက်တစ်ခါဒီလှုပ်ထုံးလုပ်နည်းတွေပေါ့နော်ဒီလှုပ်ထုံးလုပ်နည်းတွေမှာမှတ်ပုံတင်နဲ့လှုပ်ထုံးလုပ်နည်းတွေမှာရှုပ်ထွေးနေတာမျိုးတွေပေါ့နော်အဲ့တော့အဲ့ဒါတွေကလေသမားတွေအတွက်ကိုလေယာဉ်မင်းလုံခြုံမှုကိုကျွန်တော်တို့အထောက်အကူမဖြစ်စေဘူးပေါ့
ဟုတ်ကဲ့နောက်တစ်ချက်ကပေါ့လေဒီလေယာဉ်မင်းလုတ်ကင်နေကြတဲ့အထက်မှာအမျိုးသားတွေရောအမျိုးသမီးတွေရောပါပါတယ်ဆိုတော့ဒီ Oxfam ရဲ့အကြံပြုချက်ထဲမှာဟိုအဓိကဒီဥပမာပေးပြောထားတာပေါ့လေဟိုတာစီဘက်မှာလေလုတ်တဲ့အမျိုးသမီးတွေဆိုလို့ရှိရင်အမျိုးသားတွေနဲ့ဒန်းတူလောကမရဘူးပေါ့ဆိုတော့ဟိုဒါလည်းတကယ်ကတော့တာစီမာတွေမဟုတ်ပါဘူးဒါလည်းတနိုင်ငံလုံးမှာရှိနေနေတဲ့ဟာမျိုးပါဒါနဲ့ပတ်သက်ပြီးတော့ဘာအကြံပြုချင်ပါလဲခင်ဗျာ
လုပ်ငန်းခွင်မှာကျွန်တော်တို့အမျိုးသမီးတွေကိုများသောအဖြစ်ဟိုအလုသမားအနေနဲ့ပဲတတ်မှတ်ချင်ခံရတယ်ပေါ့နော်ဆိုတော့သူတို့လေသမားလို့ပြောလိုက်တယ်ဆိုကျွန်တော်တို့ဒီအမြင်နဲ့အမျိုးသမီးတွေကပါမနေဘူးပေါ့ဆိုတော့ဒါကလည်းအဓိကပြဿနာဖြစ်တယ်နောက်တစ်ခါလောကအနေနဲ့သူတို့ကပါလဲဆိုရင်အမြင်နဲ့မျိုးသားရိုက်ထဲသူတို့ကပါဖြစ်လဲဆိုရင်နှိမ့်ကြပြီးရတဲ့အနေထားမှာဒါကတော့စောစောပြောသူတို့ပဲကျွန်တော်တို့မြန်မာတိုင်းတနိုင်ငံလုံးမှာကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေပါ
အခုပေါ့လေကျွန်တော်မေးချင်တာကဒီအသေးစားလေယာဉ်မြေလောက်ကန်သူတွေရဲ့အခန်းကဏ္ဍဟာဘယ်လောက်ကြီးလဲခင်ဗျဟ
ိုငားရေကအောက်ပေါ့နော်လူခွက်သေးသေးချို့တေအေကနှစ်အေကပေါ့နော်ဆိုတော့အဲ့ဒါမျိုးတွေပေါ့အဲ့လေသမားတွေကသူကဒီလေသမားဥယျာဉ်ရဲ့တော်တော်များများဟိုရာဂိုင်နှုံးမှာကျွန်တော်ပါနေတယ်ဆိုတော့စက်မှုကဏ္ဍတစ်ခုလေးကိုကျွန်တော်တောင်းမယ်ဆိုရင်သူတို့တွေကအဲ့မှာပါဝင်နိုင်ဘလူနီးနဲ့မပါဝင်နိုင်မှာမဟုတ်ဘူးပေါ့ဆိုတော့သူတို့ကဒီလုတ်ခွဲအကြီးလေသမားတွေရဲ့အောက်ကိုရောက်သွားမယ်ဆိုလေသူတို့အတွက်အခွင့်အရေးနေရနည်းသွားတဲ့ဟာမျိုးဖြစ်လာနိုင်တယ်ဆိုတော့ကျွန်တော်တို့ကဟိုဒီစက်မှုလေယာဉ်ကိုကျွန်တော်တို့ကဗာလဲဆိုရင်ဒါလည်းအရေးကြီးတယ်တိုးတော်ညာလေတစ်ဖက်မှာစက်မှုလေယာဉ်ကိုသွားတဲ့တစ်ခါဒီပြိုင်ထဲမှာပဲတေးစားလေသမားတွေကဒီလေယာကဏ္ဍဖွံ့ဖြိုးတိုးတက်မှုတစ်ခုလုံးမှာပါဝင်နိုင်မှုမူဝါဒကြတော့ကျွန်တော်ဗာလဲဆိုရင်လူပြန်အောင်ပေါ့နော်တစ်ခုတက်တက်ကျွန်တော်စဉ်းစားဖို့လိုတယ်ဆိုတော့ဟိုတေးစားလေသမားတွေကျွန်တော်ဒီခြံရိပ်ခဲ့တဲ့လေယာကဏ္ဍဖွံ့ဖြိုးတိုးတက်မှုဟာတကယ်ရေရှည်ဖွံ့ဖြိုးတိုးတက်မှုအတွင်းကိုမဆောင်တဲ့ဟာမျိုးဖြစ်လာနိုင်တဲ့အလားအလာရှိတယ်ပေါ့နော်ဒီတိုင်းကျွန်တော်သွားမယ်ဆိုရင်ဒါလေးကိုကျွန်တော်ဖြည့်ပြောချင်တာ
ဟုတ်ကဲ့ဟိုနောက်ဆုံးမြင်ချင်တာကတော့မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်လာတဲ့အဲ့ဒီခါကျတော့ဒီပြည်ပနေပြီးတော့ယင်းနှိမ့်နန္ဒာတွေလှုပ်လာကြပါတယ်ဆိုတော့လေယာကန္နာမှာရောယင်းနှိမ့်နန္ဒာတွေလှုပ်လာကြပြီလားတကယ်လို့လှုပ်လာတယ်ဆိုလို့ရှိရင်ရောဒီလိုယင်းနှိမ့်နန္ဒာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဘာများအကြံပြုချင်ပါလဲခင်ဗျဟ
ိုမြန်မာနိုင်ငံမှာဆိုရင်နိုင်ငံရေးယင်းနှိမ့်နန္ဒာမှုတွေကျွန်တော်ဖြည်းဖြည်းများလာတယ်ပေါ့နော်များလာတယ်သို့တော်ညာလည်းဒီယင်းနှိမ့်နန္ဒာမှုတွေမှာလေယာကန္နာမှာကျွန်တော်ယင်းနှိမ့်နန္ဒာဘာပြောတော်တော်ကိုနည်းနေသေးတာတွေ့ရတယ်ပေါ့နော်ဆိုတော့ဝင်လာရင်းနှီးမြှုပ်နှံမှုတွေကလည်းကျွန်တော်တို့ဗာလဲဆိုရင်အကြီးစားဒီ layer site ပြိုးရေးကိုကျွန်တော်ဥတီတဲ့ရင်းနှီးမြှုပ်နှံမှုတွေတွေ့ရတယ်ပေါ့အဲ့တော့ဒါတွေကကမ္ဘာမှာကျွန်တော် Oxfam နေနဲ့နိုင်ငံတကာမှာဂျုံတွေ့ဟိုနိုင်ငံတကာမှာလုပ်တဲ့ကျွန်တော်လုပ်ငန်းတွေရဲ့အတွေ့အကြုံကြီးอ่ะပေါ့เนาะဒီဘာဖြစ်စီလဲဆိုရင်ဟိုဖွံ့ဖြိုးတိုးတက်မှုမှာဟိုလယ်သမားတွေရဲ့အခွင့်အရေးတွေဆုံးရှုံးနေဟာကြီးပေါ့เนาะနောက်တစ်ခါသူတို့ကခြံလက်ခြားချင်းခံခဲ့ရတဲ့ဟာမျိုးတွေရဲ့အတွေ့အကြုံသားတကားကြီးရှိရပေါ့အဲ့တော့ဒီနေ့မှာဖြစ်စီပြောချင်တာကဒီယင်းနှိမ့်နှံမှုတွေပေါ့နော်တရားကဏ္ဍမှာရ ရှိတဲ့ဂျင်းနီမျိုးနွယ်မှုတွေများလာဖို့ပြီးရင်အဲ့များလာတဲ့ဂျင်းနီမျိုးနွယ်မှုကတကယ်ကိုဘာဖြစ်လဲဆိုတော့ကျွန်တော်တို့ကဟိုတောင်းယူမှုရှိတယ်ပေါ့နော်နောက်ကအလုံးပါဝင်နိုင်တဲ့ဂျင်းနီမျိုးဟိုဖွံ့ဖြိုးတိုးတက်မှုအလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးတိုးတက်မှုကိုတွားတဲ့ဂျင်းနီမျိုးနွယ်တွေဖြစ်ဖို့မူဝါဒတွေလည်းကျွန်တော်ဒီမှာထည့်ပြီးတော့စဉ်းစားရမယ်ဆိုတာကျွန်တော်အနေနဲ့ဒါဖြည့်ဆွတ်ပြောချင်ပါတယ်
ကိုအောင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့တာပါအခုတစ်ခါထုတ်လွှင့်ပေးမှာကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Route 66လို့ခေါ်တဲ့အမေရိကန်နိုင်ငံအလဲပိုင်းကနေအနောက်ဖျားအထိဆက်သွယ်ပေးထားတဲ့နာမည်ကျော်အဝေးပြေးလမ်းမကြီးအကြောင်းကိုဇော်ဝင်းလိုင်ကစီစဉ်ပြီးမအေးတန်တာကြော်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မေးတနာကြော်ရေအမေရိကန်ပြည်ထောင်စုကအဝေးပြေးလမ်းမကြီးတွေဟာကမ္ဘာမှာအကောင်းဆုံးလို့ပြောရလောက်တဲ့အထိရှင်းလင်းတိကျစွာနဲ့အခိုင်အမာတည်ဆောက်ထားတာဗ
ျဟုတ်တယ်ကိုဇော်ဝင်းလှိုင်ရဲ့ဒီမှာအဝေးပြေးလမ်းမကြီးတွေကကျယ်ပြီးတော့တနေရာတနေရာသွားရင်လည်းလမ်းညွန်ဆိုင်ပုတ်တွေရှင်းရှင်းလင်းလင်းရေးပြထားတယ်ဆိုတော့သွားကျင်တဲ့နေရာကိုလည်းအလွယ်တကူရှာလို့ရတယ်လေ
တိုင်းပြည်အတွင်းတနေရာကနေတနေရာသွားလာရေးလွယ်ကူအောင်ဆက်သွယ်ရေးအတွက်အဆင်ပြေအောင်20ရာစုနှစ်အစောပိုင်းလောက်ကစပြီးတော့နေရာအနှံ့ပြည်နယ်အလိုက်စီမံကိန်းချပြီးတော့အဝေးပြေးလမ်းကြီးတွေကိုအကြီးအကျယ်ဆောက်ခဲ့ကြတာလေအဲ့ဒီနောက်တဖြည်းဖြည်းနဲ့တိုးချက်တည်ဆောက်နေကြတာအခုချိန်ထိပဲပေါ့ဗျာ
ဒီလမ်းတွေဆောက်ဖို့အကုန်ကြလည်းအရန်များမှာပဲနော်အမေရိကန်နိုင်ငံထဲမှာအဝေးပြေးလမ်းမကြီးတွေဘယ်နှမိုင်လောက်များရှိမလဲမသိဘူ
းအခုချိန်ထိအစိုးရကထုတ်ပြန်ထားတဲ့ Interstate Highway System လို့ခေါ်တဲ့ပြည်နယ်တစ်ခုနဲ့တစ်ခုအကြားကပေါင်ကူအဝေးပြေးလမ်းမကြီးအဖြစ်နာမည်ပေးပြီးဖောက်ထားတဲ့အဝေးပြေးလမ်းတွေဟာ 48,914 မိုင်ရှိသွားပြီတဲ့ဗျဒါတောင်တရာကကမ္ဘာမှာအရှိဆုံးအဝေးပြေးလမ်းစနစ်မဟုတ်သေးဘူးနော်တရုတ်နိုင်ငံကအဝေးပြေးလမ်းမကြီးစနစ်ကအမေရိကန်နဲ့ပိုရှည်တယ်တဲ့တရုတ်ကကမ္ဘာမှာနံပါတ်၁လေအမေရိကန်ကတော့နံပါတ်၂ပေါ့ဗျာအကုန်ကျစည်းရင်းကိုကာလပေါက်ဈေးနဲ့ပြန်တွက်ကြည့်မယ်ဆိုရင်တော့အမေရိကန်ဒေါ်လာ425ဘီလီယံနဲ့ညီမျှမယ်တဲ့ဗျအ
င်းကိုစုံဝင်းလိုင်ပြောလိုက်တာနဲ့ပဲဒီကမ္ဘာနံပါတ်၁တရုတ်နိုင်ငံအဝေးပြေးလမ်းမကြီးဘယ်လောက်ရှည်လဲဆိုတာကျွန်မသိချင်လာပြီ
ထင်သားပဲမအေးတန်တာကြောင့်အဲ့ဒီလိုမေးလိုက်မယ်လို့ဒါကြောင့်ကြိုပြီးတော့လေ့လာထားပါတယ်ဗျတရုတ်နိုင်ငံကအဝေးပြေးလမ်းမကြီးတွေရဲ့စုစုပေါင်းအလျားက64,900 မိုင်ရှိတယ်တဲ့မြန်မာနိုင်ငံအကြောင်းရောသိချင်သေးလား
သိချင်တာပေါ့သူများတိုင်းပြည်တွေဘလို့တိုးတက်တယ်အစ်စ်မြင့်နယ်ကြားရတော့ကိုယ်စိတ်ထဲမှာလဲကိုယ်တိုင်းပြည်နယ်နှိုင်းကြည့်မိရတော့အမှန်ပဲ
2009ခုနှစ်ကအစိုးရကထုတ်ပြန်တဲ့စင်းစရားတွေအရကတော့မြန်မာနိုင်ငံမှာအရှိနောက်တောင်မြောက်အဝေးပြေးလမ်းမပေါင်း80လောက်ရှိပြီးအလျားအဖြစ်ကတော့15,142မိုင်ရှိတယ်လို့ဆိုတယ်ဗျနောက်ဆုံးစင်းစရားကတော့မသိရသေးဘူးပေါ့လေကဲမိုင်းတနာကျော်ကကြားပြဝင်မေးလိုက်တာနဲ့ပြောချင်နေတဲ့လူရင်းတောင်ဘယောက်တော့မှမသိတော့ဘူးကျွန်တော်အဓိကပြောချင်တာကအမေရိကန်နိုင်ငံကတမန်ဝင်ဆိုလဲဟုတ်နာမည်ကျော်ဆိုလဲဟုတ်တဲ့ Route 66လို့ခေါ်တဲ့အဝေးပြေးလမ်းမကြီးအကြောင်းမြဟ
မ်အဲ့ဒီအဝေးပြေးလမ်းမကြီးကဘယ်လောက်တောင်စိတ်ဝင်စားစရာကောင်းလို့လဲကိုဇော်ဝင်းလိုင်းရဲ့
အမေရိကန်နိုင်ငံအလဲပိုင်း Illinois ပြည်နယ် Chicago မြို့ကနေတိုင်းပြည်အနောက်ဖျား California ပြည်နယ် Los Angeles မြို့ Santa Monica အထိမိုင်ပေါင်း2,448မိုင်ရှိတဲ့အဝေးပြေးလမ်းမကြီးလေ1926ခုနှစ်နိုဝင်ဘာလမှာပနက်ရိုက်ပြီးတော့စခဲ့ကြတာ1930ခုနှစ်တည်းအတွင်းအမေရိကန်နိုင်ငံထဲကဆက်ပြိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာ Dust Bowl လို့ခေါ်တဲ့တဲမုန်တိုင်းကြပြီးလူတွေစားဝတ်နေရေးအခက်အခဲနဲ့ရင်ဆိုင်နေရတဲ့အချိန်တိုင်းပြည်နောက်ဖက်ချမ်းကိုရွှေ့ပြောင်းကြတော့အဲ့ဒီ Route 66အဝေးပြေးလမ်းမကြီးကိုအသုံးပြုခဲ့ကြရတာကနေတဖြည်းဖြည်းနာမည်ကြီးပြီးလူသိများလာတာတဲ့နောက်ပိုင်းတော့ Route 66အကြောင်းတချင်းတွေရေးကြဆိုကြရုပ်တံ CD တွေထုတ်လွှင့်ကြရတာကလူငယ်တွေအကြားမှာပါရေးပန်းစားလာကြတာလေရောက်စီစီစီအကြောင်းတည်ဆိုထားတဲ့နာမည်ကြီးတချင်တဲ့ဘက်ကိုကျွန်တော်ဖွင့်ပြမယ
် Well if you ever plan the motor west travel my way that's a highway that is the best get your kicks out on route 66 What do you think Jason
Lottie wine from Chicago to LA on the way More than 2,000 miles along the way Get your kicks out on Route 66
Wine City, St. Louis, Joplin, Missouri Oklahoma City sure looks pretty You should see Amarillo and Gallup, New Mexico Flagstaff, Arizona, don't forget Winona
Kingman, Barstow, San Bernardino
Trip. Oh, baby, you can get your kicks on Route 66.
ီသချင်းက country ကျဲလက်ဒေးကြတာပုံစံနဲ့ဆိုထားတာနော်ဒါမဲ့မြူးပြီးတော့နားထောင်လို့ကောင်းတယ
်ဟုတ်တယ်ဗျတချင်းကတော်တော်လေးနာမည်ကြီးခဲ့တဲ့တချင်းလို့ပြောတယ်စိုင်းဆရာတွေကလည်းဒီ rock CC6 ကိုအမျိုးမျိုးတင်စားပြီးတော့ရေးထားကြတဲ့စာအုပ်တွေအများအပြားရှိတယ်လေပထမနဲ့ဒုတိယကမ္ဘာစစ်ပြီးတော့ဒီ rock CC6 အဝေးပြေးလမ်းမကြီးတစ်လျှောက်ကမြို့တွေစီးပွားတက်လာတယ်လို့ပြတိုင်မှုတူဦးဖြစ်တဲ့ Jeffrey Richardson ကလည်းအခုလိုပြောပြတယ်ဗျ
In the explosion in American society that took place in the post-World War II period, an explosion of economics, of people, Route 66 really became both a major...
But when you talk about the city, the American people are living in the city, and the city is 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 living in the city. Now, we're going to talk about the city, and the city is living in the city, and the city is living in the city.
ဒါပေမဲ့1950ခုနှစ်တည်းမှာသမ္မတဒွိုက်ဒီအိုက်ဇင်ဟာဝါကအမျိုးသားအဝေးပြေးလမ်းစနစ်ကိုနိုင်ငံအနှံ့စီမံချက်ချပြီးတော့တည်ဆောက်လာတဲ့အတွက်1960ခုနှစ်တည်းလောက်မှာသူ့ရဲ့ပိုသစ်ပြီးတော့ကောင်းတဲ့အဝေးပြေးလမ်းမကြီးတွေပေါ်လာရုံနဲ့မကဘူးသူ့ကိုရှောင်ပြီးတော့တခြားအဝေးပြေးလမ်းမကြီးတွေဖောက်လိုက်ကြတယ်လေဒါကြောင့် Rock 66ပေါ်လူစိတ်ဝင်စားမှုအဲ့ဒီနောက်ပိုင်းမှာတဖြည်းဖြည်းနဲ့နည်းလာပေမဲ့အဲ့ဒီအဝေးပြေးလမ်းမကြီးရဲ့အများစုဟာဒီအတိုင်းပဲအခုချိန်ထိရှိနေကြတော့မယ်တဲ့ဗျနောက်လူတွေကလည်းအရင်ရှိခဲ့တဲ့လမ်းဟောင်းအတိုင်းတန်းပြေတနံတလျာကားမောင်းပြီးတော့သွားနေကြတော့မယ်လေကယ်လီဖိုးနီးယားပြည်နယ်စန်တာမိုနီကာမြို့မှာ Rock 66နဲ့ဆိုင်တဲ့အမတ်တရပစ္စည်းတွေရောင်းတဲ့ Dan Rice ဆိုရင်ဒီလမ်းကိုအကြိမ်ကြိမ်ဖြတ်မောင်းမှုတယ်တဲ့ဗျ
I've done it 29 times now, yeah, and that's from beginning to end, Chicago to Los Angeles. If we were counting just the times that I did it through the South
ကျွန်တော်ဒီလမ်းကို26ကြိမ်သွားပြီးပါပြီဒါက Chicago ကနေ Los Angeles အဆုံးကိုပြောတာနော်တိုင်းပြည်အနောက်တောင်ဘက်ချမ်းလေးတစ်ခုပဲမောင်းတာပါထဲတွက်မယ်ဆိုရင်တော့အချင်းရေပေါင်းမမတ်မိနိုင်လောက်အောင်ပါပဲ
ဒီအဝေးပြေးလမ်းမကြီးအကြောင်းကြားရတာကိုရိုင်းတော်မှသွားလေချင်းစိတ်ပေါက်တယ်သူများတွေလိုအဆအဆုံးမဟုတ်ရင်တော့မှတချို့နေရာလောက်ပဲဖြတ်ပြီးတော့ကောင်းမောင်းကြည့်ရင်ကောင်းမှာပဲ
ဟုတ်တယ်ဗျဒီလမ်းတစ်ချောင်းမှာရှုခင်းတာရတဲ့နေရာတွေအများကြီးရှိတဲ့အပြင်အမေရိကန်နိုင်ငံရဲ့အလဲပိုင်းကလူနေမှုဘဝကိုပါလေ့လာခွင့်ရတဲ့အတွက်ကမ္ဘာအရရကခီးတဲ့တွေနေ့စဉ်အများပြားလာကြတယ်တဲ့ကျွန်တော်လည်းဒီဆောင်မအတွက်ရှိသမျှအချက်အလက်တွေလိုက်ဖတ်နေရင်ကမိုင်းတန်တာကျော်ပြောသလိုပဲချက်ချင်းကောင်းမောင်းပြီးတော့ကိုယ်တိုင်သွားကြည့်ချင်းစိတ်တောင်ပေါက်လာတယ်
။ဒါမဲ့ကိုဇော်ဝဲလာရဲ့ကျမတို့မြန်မာနိုင်ငံမှာလဲဒီအမေရိကလိုပဲရှုခင်းတာယာလှပတဲ့နေရာကြီးအများကြီးရှိပါတယ်ရှင်။ကျမတို့တိုင်းပြည်ကသွားလာရေးဒီလောက်တော့အဆင်မပြေဘူးပေါ့
။ဟုတ်တယ်ဗျ။အဝေးပြေးလမ်းမတွေကရှုခင်းနေကြည့်ဖို့တင်မကဘဲနိုင်ငံတကာနိုင်ငံအတွက်တယ်ယူပို့ဆောင်ရေးကိစ္စမှာအသက်သေးကြောလဲဖြစ်တယ်လေ။အမေရိကန်နိုင်ငံမှာဆိုရင်ကုန်ပစ္စည်းတွေကိုတနေရာကနေတနေရာတင်ပို့တဲ့နေရာမှာကုန်တင်ကားတွေနဲ့အဝေးပြေးလမ်းမတွေကိုပဲအသုံးပြုကြတာများတယ်ဗျ။လမ်းမဆက်သွယ်ရေးကောင်းတော့ကွန်ပျူတာတံပိုးတွေလည်းမကြည့်တဲ့နေရမကြည့်တော့ဘူးပေါ့ဗျာ
ဟုတ်တယ်နော်မြန်မာနိုင်ငံတန်တန်တလျာအဝေးပြေးလမ်းမကြီးတွေဒါကောင်းကောင်းစောက်ပေးလိုက်ရင်ဒီစားတောက်ကောင်တွေလည်းအခုလောက်ရှားပေါမှာမဟုတ်တော့ဘူးစိုက်ပျိုးကြတဲ့တောင်သူတွေအတွက်လည်းဝင်ငွေပို့ပြီးတော့ကောင်းလာမယ်လို့ထင်တယ
်ဒီကြတာပေါ့ဗျာအမေရိကန်ပြည်ထောင်စုမှာလိုပဲနိုင်ငံတော်အစိုးရကအကုန်ကြခံပြီးရင်းနှီးမြှုပ်နှံမှုအဖြစ်နဲ့အဝေးပြေးလမ်းတွေမြို့ဝင်မြို့ထွက်လမ်းတွေကိုဖောက်ပေးဖို့အခုချိန်ကအချိန်ကောင်းပဲလေအခုရှိနေတဲ့လမ်းတွေမှာအခွန်ကောက်တာတွေကနိုင်ငံတကာစံနှုန်းလောက်ရှိပေမဲ့လမ်းတွေကတော့နိုင်ငံတကာစံချိန်မီမလာဘူးဗ
ျဟုတ်တယ်ကျမကမမကြီးထဲမှာခီးသွားတော့တိုးကောက်တာနေရာတကာတွေ့ပေမဲ့လမ်းတွေကတော့ jacket တွေနဲ့အပြည့်ပဲပြင်ထားတာတော့မတွေ့ဘူ
းမြန်မာပြည်ကလမ်းတွေနဲ့တိုးကုမ္ပဏီတွေအကြောင်းပြောနေတော့ပြီမှာမဟုတ်တော့ဘူးမိုင်းတန်တာကျော်ကြီးကျွန်တော်တို့ပြောလာတာလည်းအတော်များနေပြီကဲဒီတစ်ပတ်တော့ဒီမှာပဲနားလိုက်ကြအောင်ဆိုရက
်ဟုတ်ကဲ့ကောင်းပါပြီရှင
်သောရရှင်ပေါင်းဘူးတုဒ္ဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
ကိုယ်တော်အွန်လိုင်းစီစဉ်တင်ဆက်တဲ့တုဒ္ဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါ VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေပြန်ပြီးတော့နားဆင်ကြနေဆိုတော့ကျွန်တော်တို့ VOA မြန်မာပိုင်းရဲ့အင်တာနက်ဆောင်မြင်းတာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံစီဝေးပွဲအပြင်ပန်းအစ်စ်မြေအရာရှိတွေရဲ့တရားဆွေးနွေးပွဲတစ်ခုမှာအမေရိကန်နိုင်ငံသားကြီးဝင်ကြီးဂျွန်ကယ်ရီကမြောက်ကိုရီးယားအစိုးရရဲ့ကိုပြည်သူလူထုအပေါ်ကိုပြန်ကျူးလွန်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြစ်တင်ဝေဖန်လိုက်ပါတယ
် What goes on inside North Korea? Systematic repression, collective punishment, arbitrary execution.
မြောက်ကိုရီးယားနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့စနစ်တကျဖိနှိပ်မှုတွေလူတွေကိုအစုလိုက်အပြစ်ပေးတာအတင်းအဓမ္မဖမ်းဆီးတပ်ဖြတ်တာအကျဉ်းသားတွေကိုကျွန်းတန်နေနေတန်ပေးတာအလုတ်ကျန်းနဲ့ထောင်ဒဏ်ချမှတ်တာစသဖြင့်ချိုးဖောက်မှုတွေဟာကမ္ဘာကြီးတစ်ခုလုံးနီးပါးအတွက်တော့နားလည်ရခက်တဲ့ကိစ္စတွေပါ20ရာစုမှာမရှိတဲ့အရာတွေဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောသွားတာပါ နိုင်ငံတကာတိုင်ဝမ်ရဲ့စိုးရိမ်မှုတွေကိုမြောက်ကိုရီးယားခေါင်းဆောင်တွေကအလေးမထားဟန်ဆောင်နေပေမဲ့သူတို့ရဲ့ပြုမှုတွေဟာကမ္ဘာအလယ်မှာအဆက်ရစရာဖြစ်နေတယ်ဆိုတော့ကိုတချို့သောမြောက်ကိုရီးယားခေါင်းဆောင်ဘက်ကတော့နားလည်ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မြောက်ကိုရီးယားစိုးရိမ်အနေနဲ့သူတို့ရဲ့အလုပ်ကျန်းစေခိုင်းတဲ့အချင်းစခန်းတွေကိုအများမသိအောင်အချိန်ကြာကြီးဘာကြောင့်ဖုံးကွယ်ထားသလဲ။ဘာကြောင့်ချက်ချင်းဒီအဖွဲ့တွေကုလသမဂ္ဂနဲ့နိုင်ငံတကာ NGO တွေကိုနိုင်ငံထဲကိုဝင်ခွင့်မပြုသလဲ။အစိုးရလက်ကနေထွက်ပြေးဘက်ပြောင်းလာသူတွေပြောပြတဲ့ကြောက်မက်ဖွယ်ရအကြောင်းအရာတွေကိုဝါရဖြန့်ချီမှုတွေပါလို့ဆိုပြီးမြောက်ကိုရီးယားအစိုးရကဘာကြောင့်ပယ်ချနေရတာလဲဆိုပြီးတော့လည်းဝန်ကြီးကယ်ရီကမေးခွန်းထုတ်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့လူ့ကိုယ်ရေးချိုးဖောက်မှုတွေဟာဆက်ပြီးဖုံးကွယ်ထားလို့မရနိုင်တော့ပါဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်။ဒီနေရာမှာဒီနေ့အစောပိုင်းကမြောက်ကိုရီးယားနဲ့ပတ်သက်တဲ့ကုလသမဂ္ဂကော်မရှင်ရဲ့အစဉ်ကန်စာထွက်ပေါ်ခဲ့တာကိုဝန်ကြီးကယ်ရီကထောက်ပြပါတယ်။မျက်မြင်သက်သေအယောက်80ရဲ့ထွက်ဆိုချက်တွေနဲ့အသေးစိတ်ဖော်ပြထားတဲ့စာမျက်နှာ400ပါဒီအစင်ခန်းစာထဲမှာတော့ဒီကနေ့ခေတ်ကဘာကြီးမှာဘယ်နေရာကအခြေအနေနဲ့မှနှိုင်းရှင်လို့မရနိုင်လောက်အောင်မြောက်ကိုရီးယားဆူရရဲ့စနစ်တကျလူ့ခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာကိုဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံအတွင်းမှာအများမသိကြတဲ့ချိုးဖောက်မှုတွေနဲ့ကြုံနေကြရတဲ့အမျိုးသားအမျိုးသမီးတွေနဲ့အတူလွတ်လပ်တဲ့လူ့အဖွဲ့အစည်းမှာနေထိုင်နေကြတဲ့သူတွေကနားလည်ရက်တည်ပေးကြဖို့လဲဝန်ကြီးကယ်ရီကတိုက်တွန်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံတဝမ်းကအချင်းထောင်တွေထဲမှာရှိနေကြတဲ့ထောင်ပေါင်းများစွာသောသူတွေကိုဝန်ကြီးကယ်ရီကခမရိုးတွေဟာအစိုးရကဖုံးကွယ်တာကိုခံကောင်းခံရပါလိမ့်မယ်။ဒါပေမဲ့ခမရိုးရှိနေတာကိုကျွန်တော်တို့သိပါရယ်။ခမရိုးကိုဖမ်းဆီးထားသူတွေကခမရိုးရဲ့အတန်တွေကိုတားမြင်ပြီးခမရိုးရဲ့ဂုံတိတ်ခါကိုစော်ကားနိုင်ပါရယ်။ဒါပေမဲ့ခမရိုးရဲ့အခြေခံအခွင့်အရေးတွေကိုတော့သူတို့ကပိတ်ပင်ထားလို့မရနိုင်ပါဘူးလို့ပြောဆိုသွားခဲ့ပါရယ်။မြောက်ကိုရီးယားကောင်းဆောင်တွေကိုတော့အချင်းစခန်းတွေကိုပိတ်ပစ်ဖို့နဲ့ဆိုးဝါးလာတဲ့စနစ်ကြီးကိုဖျက်သိမ်းပစ်ဖို့ဝန်ကြီးကယ်ရီကသတင်းစကားပါသွားခဲ့ပါတယ်ရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဆိုတော့ရှင်ကခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုးရရဲ့အဖို့သာဖြစ်ပြီးတော့ VOA ရဲ့အဖို့မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီတစ်ချိန်နေ့လယ်10နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းလိုမီတာ16 19နဲ့29တို့ကနေနားဆင်နိုင်ပါတယ်။အခုကစပြီးတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဟောင်ကောင်မှာတောင်းနေချီတဲ့ဆန္ဒပြသူတွေဟာအစိုးရကလမ်းမတွေပေါ်ကနေဖယ်ရှားပေးဖို့တောင်းဆိုထားတာကိုအံတုပြီးတော့ဆက်လက်ဆန္ဒပြနေကြပါတယ်။ဒီအစိုးရကလည်းပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေမလုပ်ဖို့သတိပေးထားပါတယ်။ဆန္ဒပြသူတွေဟာစီးပွားရေးအချက်ချာနည်းမျှအတွင်းမှာရှိတဲ့လမ်းမတွေပေါ်မှာရွက်ပြင်တဲ့တွေထိုးပြီးတော့နေနေကြပါတယ်။ရဲတပ်ဖွဲ့ကလည်းဗျူဟာပြောင်းပြီးတော့နောက်ဆုတ်ပေးခဲ့တာလူအုပ်နဲ့ကာထားလိုက်ပါတယ်။မြေယိုဘုံအုံပြမှုကိုလည်းထပ်မံပြီးတော့ပြုလုပ်ခြင်းမရှိတော့ပါဘူး။စီးရီးယားနိုင်ငံမြောက်ပိုင်းမှာတနင်္လာနေ့ကခတ်ပီတုစစ်တေနဲ့ ISအစ္စလာမစ်စစ်သွေးကြွအုပ်စုတွေဆက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့အာရဗ်မဟာမိတ်တွေဟာစီးရီးယားနဲ့အီရတ်နိုင်ငံတွင်းကစစ်သွေးကြွတွေရဲ့အခြေစိုက်စခန်းတွေကိုသူတို့ရဲ့ပထမအပတ်လေကြောင်းခီးစဉ်ကိုနောက်ထပ်တိုးမြှင့်လိုက်ပါတယ်။ဂျော်ဒန်နဲ့အာရဗ်စော်ဝါးများနိုင်ငံဟာမကြသေးခင်ကပဲလေကြောင်းတက်ခတ်မှုတွေမှာပူးပေါင်းပါဝင်ခဲ့တယ်လို့ US Central Command လို့ခေါ်တဲ့အရှေ့လယ်ပိုင်းဒေသစစ်စင်ရေးကုတ်ကဲရေးအမေရိကန်စစ်ဌာနချုပ်ကပြောဆိုပါတယ်။မြန်မာနိုင်ငံမှာအစိုးရကနိုင်ငံရေးစီးပွားရေးပြောင်းလဲမှုတွေအစဉ်အဆက်ချမှတ်ဆောင်ရွက်ခဲ့တာခဲ့ပြီးတော့လွန်ခဲ့တဲ့3နှစ်လောက်လေးကစတင်ချမှတ်ခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်မှာအအောင်ပြင်းပြင်းရှောက်လှမ်းနေနိုင်ပြီဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုလိုက်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာလ29ရက်နေ့ကပြုလုပ်တဲ့69ကြိမ်မြောက်ကုလသမဂ္ဂညီလာခံအတွင်းမြန်မာနိုင်ငံသားရေးဝန်ကြီးကအခုလိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာသတင်းကျဉ်းချုပ်ကိုဥဆံမိုးဝေချင်ကြခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတူမီတာ30 40 48 50နဲ့လိုင်းလံမီတာ190တို့ကအသံလွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.